အင်ဒိုနီးရှားတောမီးကြောင့်ဖြစ်လာတဲ့မိခိုးမျိုးတွေဟာဒေသတွင်းမလေးရှားစင်ကာပူနဲ့ထိုင်းနိုင်ငံတောင်ပိုင်းဒေသတွေအထိပြန့်နှံ့လာနေပြီးကျန်းမာရေးအတွက်အန္တရာယ်ရှိတဲ့အခြေအနေအထိဆိုးရွားလာနေတာပါ။နှစ်စဉ်ဆိုသလိုကြုံလာနေရတဲ့ဒေသတွင်းတောမီးလာမှုနဲ့မိခိုးမျိုးပြန့်နှံ့မှုတို့ကိုကင်တွယ်ဖြေရှင်းဖို့သက်ဆိုင်ရာအစိုးရတွေစူးစမ်းနေကြတဲ့အကြောင်းအပြည့်အစုံကိုမက်ခင်ဖြူထွေးကပြောပြပေးပါမယ်ရှင်။
အင်ဒိုနီးရှားနိုင်ငံမှာနှစ်စဉ်ဖြစ်ပွားလေးရှိတဲ့တော်မီကြောင့်အိမ်နီးချင်းအရှိတအအရှနိုင်ငံတွေမှာပါမိခိုးမျိုးဖုံးလွှမ်းတဲ့ပြဿနာဆူဆူဝါကြုံနေရပြီးလူတွေရဲ့ကျန်းမာရေးကိုအန္တရာယ်ပေးတဲ့အထိဖြစ်လာတာပါဒီမိခိုးမျိုးတွေကြောင့်မျက်စိနာတာနဲ့မျက်ရည်ခန်းလျှောက်တာလိုဝေဒနာခံစားရတဲ့သူတွေအင်ဒိုနီးရှားနဲ့မလေးရှားမှာတစ်နေ့တစ်ခြားများလာနေပါတယ်ဒီလိုအခြေအနေတွေကိုကင်တွယ်ဖြေရှင်းနိုင်ဖို့အတွက်သက်ဆိုင်ရာအစိုးရတွေကလည်းကြိုးပမ်းနေပါတယ်အင်ဒိုနီးရှားနိုင်ငံမှာစစ်ရဟတ်ရင်တွေတုံးပြီးတော့တိမ်တွေပေါ်ကနေဓာတ်ရုပ်ဆေးတွေဖျန်းချပြီးမိုးရွာအောင်လုပ်ဖို့ကြိုးစားနေပါတယ်။အလားတူအိန္ဒိယမလေးရှားနိုင်ငံမှာလည်းတိမ်တုဖန်တီးပြီးမိုးရွာအောင်လုပ်နေတဲ့အကြောင်းမလေးရှားသဘာဝပတ်ဝန်းကျင်ထိန်းသိမ်းဆိုင်ရာဝန်ကြီး UB ရင်းကပြောပါတယ
်
။ကျမတို့အစိုးရအနေနဲ့တိမ်တွေကိုမိုးရွာချအောင်လုပ်နိုင်မယ့်နည်းလမ်းတွေကိုရတဲ့လောက်လုပ်သွားပါမယ်။မိခိုးမျိုးမုံတွေကြောင့်ဒုက္ခခံစားနေရတဲ့ပြည်သူတွေယာယီသက်သာရာရစေဖို့ပါလက်ရှိမှာတော့မိခိုးတွေကြောင့်အင်ဒိုနီးရှားနဲ့မလေးရှားနိုင်ငံတွေမှာလေရင်ခီးစင်တွေနှောင့်နှေးကြရတာရှိတယ်လို့စာတင်ကြောင်းတွေအများပြားလဲပိတ်ထားပါတယ်တောမီးကြီးကျယ်လောင်ကျွမ်းနေတဲ့အင်ဒိုနီးရှားနိုင်ငံဆူမာထရာကျွန်းနဲ့ဘော်နီယိုကျွန်းတွေမှာစာတင်ကြောင်းတွေထောင်နဲ့ချီပိတ်ထားတယ်လို့မလေးရှားနိုင်ငံမှာတော့မြို့တော်ကွာလာလမ်ပူကကျောင်းပေါင်း300နီးပါးအပါအဝင်နိုင်ငံတော်ကကျောင်းပေါင်း2500နီးပါးပိတ်ထားပါတယ်အလားတူမိခိုးမျိုးတွေကြောင့်စင်ကာပူနိုင်ငံမှာလည်းကျန်းမာရေးအတွက်အန္တရာယ်ရှိတဲ့အဆင့်အထိလေလုညဉ့်ညံလာနေတာကြောင့်ဒီသင်းဘက်ကမှကျင်းပဖို့ရှိတဲ့ Formula 1ပြန်ကားပြိုင်ပွဲအစီအစဉ်ကိုတော့ဖျက်ရမယ့်အခြေအနေရှိနေပါတယ်။ထိုင်းနိုင်ငံတောင်ပိုင်းကခရိုင်၄ခုမှာလည်းမိခိုးမျိုးတွေကကျန်းမာရေးအတွက်အန္တရာယ်ရှိတဲ့အဆင့်ဖြစ်လာလို့သတိပေးချက်တွေထုတ်ပြန်ထားရပါတယ်။ဥရုယာဒီဖောက်ပြန်ပြောင်းလဲမှုတွေနဲ့အတူနှစ်စဉ်လိုကြုံတွေ့လာနေရတဲ့တော်မီလောင်ကျွမ်းမှုနဲ့မိခိုးမျိုးပြန့်နှံ့မှုဟာဒေသတွင်းအရေးကြီးကင်တွယ်ဖြည့်ဆင်းရမယ့်ကိစ္စတစ်ခုဖြစ်လာနေတယ်လို့ဒေသတွင်းနိုင်ငံတွေအားလုံးပူးပေါင်းဆောင်ရွက်ကင်တွယ်မှသာရလိမ့်မယ်လို့မလေးရှားသဘာဝပတ်ဝန်းကျင်ရေးရာဝန်ကြီး UB ရင်းကပြောပါတယ်
As a country, we will not be able to overcome transboundary issue.
နိုင်ငံဖြတ်ကျော်ကြုံနေရတဲ့ဒီမိခိုးမျိုးပြဿနာကိုကျမတို့တနိုင်ငံနဲ့ဖြေရှင်းနိုင်မှာမဟုတ်ပါဘူး။ဒေတာအဆင့်၊နိုင်ငံတကာအဆင့်ပူးပေါင်းဆောင်ရွက်မှုတွေလိုပါတယ်။အရှိတောင်အာရှနိုင်ငံတွေအားလုံးကဒီပြဿနာကိုဖြေရှင်းချင်ကြလိမ့်မယ်လို့ကျမယုံကြည်ပါတယ်။
အင်ဒိုနီးရှားတောမီးကြောင့်ဖြစ်လာတဲ့မိခိုးမျိုးပြန့်နှံ့မှုဟာနောက်ပိုင်းမှာနှစ်စဉ်ဆိုသလိုကြုံလာနေရတယ်လို့ဒီလိုဖြစ်ရတာဟာအင်ဒိုနီးရှားနိုင်ငံမှာတရားမဝင်တောင်ယာမီးရှို့မှုတွေကြောင့်ဖြစ်တယ်လို့အင်ဒိယနိုင်ငံတွေကတော့ဆွဆွဲပြောဆိုနေကြတာပါအင်ဒိုနီးရှားအစိုးရကတော့ဒါကိုငြင်းဆိုချပြီးဒေသတွင်းတခြားနိုင်ငံတွေမှာလည်းအလားတူတောမီးလောင်ကျွမ်းတာတွေရှိနေတယ်လို့ပြောဆိုထားပါတယ်လက်ရှိတော်မီလောင်ကျွမ်းမှုနဲ့ဆက်နွယ်ပြီးတော့လေမတင်ကြတဲ့သူ230လောက်ကိုဖမ်းဆီးထားတဲ့အကြောင်းအင်ဒိုနီးရှားရဲတပ်ဖွဲ့ကကြာတာရင်းတွေမှာပြောပါတယ်တောင်ယာခုတ်ထွင်ရှင်းလင်းဖို့မိရှို့သူတွေအနေနဲ့ပဝင်းရင်ထိန်းသိမ်းရေးဆိုင်ရာဥပဒေအရအရေးယူခံရနိုင်ပြီးအမြင့်ဆုံးထောင်ဒဏ်10နှစ်အထိရင်ဆိုင်ရနိုင်တဲ့အကြောင်းလဲအင်ဒိုနီးရှားတာဝန်ရှိသူတွေကပြောဆိုထားကြပါရဲ့ရှင်